လူမျိုးတုံးတပ်ဖြတ်မှုနဲ့ရက်ဆက်ကြမ်းကြုတ်မှုတွေကိုကာကွယ်ဆိုင်ရာအစည်းအဝေးတစ်စောင်းကိုအမေရိကန်အစိုးရကကြာတာပရင်းတွေကထုတ်ပြန်ခဲ့ပါတယ်။အခုလိုထုတ်ပြန်တာဟာအမေရိကန်နိုင်ငံအနေနဲ့ရက်ဆက်ကြမ်းကြုတ်မှုတွေကိုကာကွယ်ရှော့ချတုံ့ပြန်သွားဖို့တန်တိတန်ချတာမှုကိုဖော်ပြလိုက်တာဖြစ်တယ်လို့လည်းဆိုပါရယ်2018ခုနှစ်အမျိုးသားလူမျိုးရေးမဟာဗျူဟာအရလူမျိုးတုံ့ပြန်သတ်မှုနဲ့ရက်ဆက်ကြမ်းကြုတ်မှုတွေကိုကျူးလွန်သူတွေကိုအရေးယူနိုင်ဖို့လှုပ်ဆောင်မယ်လို့လည်းဖော်ပြထားပါရယ်အဲ့ဒီအစည်းအဝေးသားမှာအမေရိကန်အစိုးရအနေနဲ့ရက်ဆက်ကြမ်းကြုတ်မှုတွေကာကွယ်ရေးစွမ်းဆောင်ရည်မြင့်တင်ရေးအဲ့ဒီလိုကာကွယ်ရမှာအထူးတကားပါဝင်ဆောင်ရွက်ရေးအတွက်အပြည်ပြည်ဆိုင်ရာအဖွဲ့အစည်းတွေဒေသဆိုင်ရာအဖွဲ့အစည်းတွေနဲ့လည်းဆက်လက်ပူးပေါင်းဆောင်ရွက်သွားမယ်လို့ပါရှိပါရယ်ကြာသေးခင်ကမြန်မာနိုင်ငံဖြစ်ပွားခဲ့တဲ့ရက်ဆက်ကြမ်းကြုတ်မှုတွေအတွက်တရင်အချက်လက်စုဆောင်ခဲ့တဲ့ကုလသမဂ္ဂလည်းအဖွဲ့အစည်းနဲ့နိုင်ငံအတိုင်းအဝိုင်းနဲ့အမေရိကန်ဆိုရအနေနဲ့ပူးပေါင်းဆောင်ရွက်သွားမယ်လို့လည်းဆိုပါတယ်။ဥပမာအားဖြင့်2011ခုနှစ်မှာလူခွေးရင်းနဲ့ရက်ဆက်ကြမ်းကြုတ်မှုဆိုင်မြန်မာလုံခြုံရေးတပ်ဖွဲ့တွေရဲ့ကျူးလွန်ခဲ့တာနဲ့ပတ်သက်ပြီးရရှိတဲ့တရင်အချက်လက်တွေနဲ့ဂျိုဒူကရရှိတဲ့တပ်ပုံမှတ်တမ်းတွေကိုလွတ်လပ်တဲ့နိုင်ငံကအချက်လက်ရှာဖွေရေးအဖွဲ့ကိုပြရခဲ့တာမျိုးလို့ဆိုပါရယ်အဲ့ဒီအစိုးရခန်းစားထုတ်ပြန်ကြောင်းကြေညာသူပြောခွင့်ရအမျိုးသမီးတူကလည်းမြန်မာနိုင်ငံအတွင်းကရက်ဆက်ကြမ်းကြုတ်မှုတွေမှာပါဝင်သူတွေနဲ့သူတို့ရဲ့မိသားစုဝင်တွေကိုအမေရိကန်ပြည်ထောင်စုပြည်ဝင်ခွင့်ဗီဇာပိတ်ပင်ချမှတ်အရေးယူထားပြီးဖြစ်တယ်လို့ VOA ကိုဖြစ်ကြားရမှာပြောသွားခဲ့ပါရယ်အမေရိကန်နိုင်ငံဟာသူနဲ့သဘောထားချင်းတိုက်ဆိုင်တဲ့နိုင်ငံတွေနဲ့လည်းအမြင့်ချင်းဖလှယ်မှုတွေပုံမှန်ပြုလုပ်လို့ရှိပြီးအရေးယူတုံ့ပြန်ဆောင်ရွက်မှုတွေကိုပူးပေါင်းဆောင်ရွက်ဖို့လည်းဆွေးနွေးခဲ့ရမှာကင်မရွန်နဲ့မြန်မာနိုင်ငံတို့ရဲ့အခြေအနေတွေကိုလည်းအဆင့်မြင့်အရာရှိတွေကြားဆွေးနွေးနိုင်ခဲ့တယ်လို့အစည်းအဝေးကမှဖော်ပြထားပါတယ်။ရက်ဆက်ကြမ်းကြုတ်မှုတွေကိုကာကွယ်ရှော့ချတုံ့ပြန်နိုင်မှုအတွက်အင်ဂျီရောအနေနဲ့ရက်ဆက်ကြမ်းကြုတ်မှုကြိုတင်အသိပေးရေးလုပ်ငန်းအဖွဲ့ကိုလည်းဦးဆောင်သွားမယ်လို့အစည်းအဝေးကမှဖော်ပြပါရှိပါတယ်ခင်ဗျ။